မြန်မာအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့ကင်တွယ်ဆောင်ရွက်ချက်တွေဟာမအောင်မြင်ဖြစ်ခဲ့ရတဲ့ဆိုတဲ့အစီရင်ခံစာတစ်စောင်ပြီးခဲ့တဲ့ရက်ကထွက်ပေါ်လာခဲ့ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့စွပ်စွဲချက်တွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂတွေ့ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့တာဝန်ပေးမှုနဲ့ကုလသမဂ္ဂဆိုင်ရာဂွတ်တီမာလာတန်မတ်ဂျီဟောင်းဂတ်ရိုဆန်တဲရဲ့အစီရင်ခံစာကဖော်ပြလိုက်တာပါ2019ခုနှစ်ကဖြစ်ခဲ့တဲ့စစ်တပ်ရဲ့လုံခြုံရေးရှင်းလင်းမှုပေါ်ပေါက်လာနိုင်တဲ့အကြောင်းသတိပေးချက်တွေကိုကုလသမဂ္ဂကမျက်ွယ်ပြုခဲ့တယ်လို့အဲ့ဒီအစီရင်ခံစာမှာဖော်ပြထားပါဗျ။အဲ့ဒီအစီရင်ခံစာထဲကလုပ်ငန်းတွေမအောင်မြင်တာတွေအတွက်တာဝန်ရှိတဲ့ဘသူကိုမှဖော်ပြထားတာမရှိတာကြောင့်စိတ်ပျက်မိကြောင်းနဲ့ဒီလိုမအောင်မြင်မှုအတွက်မြန်မာပြည်ထောင်နေကိုယ်စားလှယ်ပါဝင်တာဝန်ရှိသူတွေကိုအလောက်ကထုတ်သိတယ်လို့ HRW လို့ခေါ်တဲ့ Human Rights Watch အဖွဲ့က
The much anticipated UN failures report penned by Ambassador Rosenthal is an exercise in assigning blame without pointing fingers at anyone. Given the scale of the crimes against humanity against the Rohingya,
ဒီစီကံစားအရာရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေပေါ်ရာဇဝတ်ကျူးလွန်မှုတွေနဲ့ပတ်သက်ပြီးအဓိကဆောင်ရွက်ရတဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီ UNDP မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်Miss Renata Desalien နဲ့စုံစမ်းရေးဖွဲ့မှာပါတဲ့သူတွေကိုအလောက်ကထုတ်တင်နေကုလသမဂ္ဂဟာရိုဟင်ဂျာကိစ္စရဲ့ထိခိုက်မှုဆိုးဝါးပုံကိုအသေးချာမပြောခဲ့ဘူးကုလသမဂ္ဂတွေ့မှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းမအောင်မြင်တာကိုမသိပဲအောင်မြင်ဟန်တင်ပြထားတာတွေကိုမစစ်ဆေးပဲလက်မှတ်ထိုးနေတယ်ဒီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့ဖြေရှင်းချက်ကိုမြန်မာပြည်သူတွေသိရဖို့လိုအပ်ပါတယ်လို့ပြောသွားပါတယ်ဒီတော့တွင်မှာပဲပြည်ပြည်ဆိုင်ရာလူငယ်ချမ်းသာ권အဖွဲ့ AI ကမြန်မာစစ်တပ်ရဲ့ညှိမှန်းနှိပ်စက်မှုတွေကြောင့်အိုးအိမ်ဆုံးခွာပြီးထွက်ပြေးနေရတဲ့လူနည်းစုတိုင်းရင်းသားတက်ကြီးရွယ်တွေအခွင့်အရေးဆုံးရှုံးနေရတာတွေနဲ့ပတ်သက်ပြီးဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ AI အဖွဲ့ရဲ့ပြည်ပခန့်ဆိုင်ရာကြီးတန်းကြံပေး Matthew Wells က
The way older people in particular have experienced Myanmar military operations both in recent years and also historically
ဒီစီရင်ခံစာကအချင်းချင်းနဲ့ရခိုင်အပြင်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကလူနည်းစုတိုင်းရင်းသားတက်ကြီးရွယ်အို146ယောက်ကိုမေးမြန်းပြီးတော့ပြုစုထားတာပါမြန်မာနိုင်ငံတွင်းကလူနည်းစုတိုင်းရင်းသားတွေဟာစစ်တပ်ရဲ့ကြမ်းဖက်မှုတွေကိုနှစ်ပေါင်းများစွာခံခဲ့ကြရပါတယ်အကြသေးမီကစစ်တပ်ကစစ်စင်ရေးအတွင်းကျူးလွန်ခဲ့တဲ့ရက်စက်မှုတွေလိုမျိုးဒီတက်ကြီးရွယ်အိုအတော်များများကသူတို့ငယ်ရွယ်စဉ်တည်းကခံစားခဲ့ရတာကိုလည်းသိခဲ့ရပါတယ်ကြာမြန်မာစစ်တပ်ရဲ့ကာလရှည်ကြာဒီလိုရက်စက်မှုတွေကျင့်သုံးနေတာတွေကိုဖော်ပြနေပါတယ်ဒီကျူးလွန်ခံသူတွေအတွက်တရားမျှတမှုလိုအပ်နေပါတယ်လို့သူကပြောသွားပါတယ် AI ရဲ့ဒီထုတ်ပြန်ချက်ပေါ်တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်စောမင်းထွန်းကတော့အခုလိုပြောပါတယ
်အဲ့ဒီအချိန်မှာဆိုရင်ကျွန်တော်ဆင်နာ1980လောက်ကြီးအဲ့ဒီမြန်မာနိုင်ငံအဲ့လိုမျိုးအခြေပဲခြံပေါ့အများကြီးရှမ်းပြည်နယ်မှာဒီတန်တမျိုးအခြေပဲခြံတူကမြမတမတော်တော်မှာမြင်ဘူးမှမသိဘူး။ဘာသာပါကမူလနေတယ်ဘာသာပါပဲသူတို့မြင်ဘူးလေ။စစ်စင်ရောက်တဲ့အခါမှာတော့လည်းရှိပါလိမ့်မယ်။နေနေကတူတူများချင်းဟောနော်ခြိကြိုက်တာမျိုးရှိကောင်းရှိလိမ့်မယ်။ဟောဘယ်လိုပြောပြောသူတို့မမြင်ဘူးတဲ့လက်လက်ပိုင်းဖွဲ့စည်းတစ်ခုဝင်လာတဲ့အခါမှာအကြောက်ရံတာမျိုးရှိကောင်းရှိပါလိမ့်မယ်။ဒါလည်းတော့ဖြစ်နေကြပါပဲ။အဲ့တော့ပထမဦးဆုံးတော့ကျွန်တော်ပြောချင်တာဒီစီခံတာဘယ်ကနေပြောကြကြအဲဒီလောက်ကနေဒီစတင်ပြီးတော့ကြအတူတူစစ်တမ်းကောက်ပြီးရေးထားမှလည်းမသိတဲ့ကျွန်တော်အနေနဲ့ဒီကြာဒီအဖက်တက်ကြီးရင်းချက်လည်းမထုတ်ချင်ဘူးရင်းချက်ထုတ်ရတဲ့အကြောင်းရှိဘူးအဖက်တက်ကြီးကျွန်တော်တို့မဟုတ်ပါဘူးဆိုလည်းပြောရအကြောင်းရှိပါဘူ
း AI အဖွဲ့ရဲ့ဒီအစီရင်ခံစာထဲမှာကာလရှည်ကြာဒုက္ခခံစားကြရတဲ့ဒီတက်ကြီးရွယ်တွေအတွက်လူသားချင်းစာနာမှုအကူအညီတွေလုံလောက်မှုမရတာတွေကိုလည်းထောက်ပြထားပါတယ်သူတို့တွေအတွက်စိတ်ပိုင်းဆိုင်ရာဆောက်ရှောက်မှုတွေနဲ့အထောက်ပံ့တွေပေးဖို့အပြင်ကူညီပေးရေးအဖွဲ့တွေကိုလည်းခွင့်ပြုပေးဖို့ AI ကတောင်းဆိုထားပါတယ်ရှင်